ဆူရနိုင်ငံတောင်ပိုင်းလွတ်လပ်ရေးအတွက်လူမှုစန္ဒခံယူပွဲရလဒ်ကိုလေးစားလိုက်နာဖို့သဘောတူခဲ့ကြတဲ့ဆူရန်တောင်ပိုင်းနဲ့မြောက်ပိုင်းကခေါင်းဆောင်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချီးမွမ်းပြောဆိုလိုက်ပါတယ်။လူမှုစန္ဒခံယူပွဲဟာတနင်္ဂနွေနေ့မှာစတင်ပြီးအနည်းဆုံးတစ်ပတ်ကြာမှာဖြစ်ပါတယ်။ဒါပေမဲ့အနာဂတ်မှာအပြီးဒေသအတွင်းလောင်စာဆီထုတ်လုပ်မှုနဲ့ပတ်သက်လို့သဘောတူညီချက်တွေရော့ပါနေတာနဲ့ပတ်သက်လို့တော့အကြီးအကျယ်စိုးရိမ်ပူပန်ရပါကြောင်းကုလသမဂ္ဂကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီအပြီးဒေသမှာတီချာမဲစန္ဒနဲ့ကောက်ယူဖို့အတွက်နှစ်ဖက်ခေါင်းဆောင်တွေသဘောကွဲလဲခဲ့ကြပေမဲ့ဘသူတွေမဲပေးခွင့်ရှိတယ်လဲဆိုတာနဲ့ပတ်သက်လို့အငင်းပွားမှုတွေရှိခဲ့တာကြောင့်လဲအဲ့ဒီဒေတာမှာဆန္ဒခံယူပွဲမလုပ်ဖြစ်ခဲ့ပါဘူး။လွတ်လပ်တဲ့လူမှုဆန္ဒခံယူပွဲရလဟာဘာပဲဖြစ်ဖြစ်ဒီအငင်းပွားမှုကြောင့်ဆူဒန်နိုင်ငံအတွင်းမှာပြည်ရင်းစစ်ဆီးပြန်လဲဥတီနိုင်နေဆိုပြီးစိုးရိမ်ထိတ်လန့်မှုတွေလည်းဖြစ်ပေါ်နေပါဗျ။